မြန်မာပါဝင်နိုင်ငံပေါင်း22နိုင်ငံကိုကမ္ဘာပေါ်ကမွေးရေးဆေးဝါးအဓိကထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ရှိတဲ့နိုင်ငံတွေစီးရင်ထဲမှာအမေရိကန်သမ္မတအိုဘားမားကထည့်သွင်းလိုက်ပါတယ်။အာရှမှာမြန်မာနဲ့တောင်အမေရိကမှာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ကတော့လွန်ခဲ့တဲ့12လတာကာလအတွင်းမွေးရေးတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းတွေနဲ့အညီအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့နိုင်ငံ3နိုင်ငံအဖြစ်ထပ်ဆင့်အလေးပေးဖို့ပြထားပါတယ်ဒီအကြောင်းမက်ကင်ဖြူထွေးကတင်ဆက်ထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုနိုင်ငံသားဆက်ဆံရေးခွင့်ပြုမိတ်ချမှတ်ရေးဆိုင်ရာအဥပဒေ FRAA အရကမ္ဘာပေါ်မှာမူရင်းဆေးဝါးအထူးကထုတ်လုပ်တဲ့ဖြန့်ပြူတဲ့နိုင်ငံတွေရဲ့စီးရင်ကိုအမေရိကန်သမ္မတကသတ်မှတ်ပြီးလွှတ်တော်ကိုနှစ်စင်တင်သွင်းတာဖြစ်ပါတယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်တုန်းကလည်းဒီလိုဆင်းနေမှာပါဝင်ခဲ့တာဖြစ်တယ်လို့ဒီနှစ်မှာလည်းထပ်မံဖော်ပြခံရတာပါဒီနှစ်ထုတ်ပြန်တဲ့22နိုင်ငံစီးရင်ထဲမှာအာရှမှာမြန်မာနဲ့တောင်အမေရိကမှာဘိုလီးဗီးယားနဲ့ဗင်နီဇွဲလားသုံးနိုင်ငံကိုတော့လူငယ်တဲ့တစ်နှစ်အတွင်းနိုင်ငံတကာမူရစ်စီတိုက်ဖက်ရေးသဘောတူစာချုပ်မှာပါတဲ့ဂတိကဝတ်တွေနဲ့အညီလှုပ်ဆောင်ပြသဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေအဖြစ်သမ္မတကထပ်မံစီရင်ပြုစုသတ်မှတ်ထားပါတယ်။ရန်ကုန်တိုင်းဒေသကြီးမူရစ်အထူးတပ်ဖွဲ့ကဒုတိယရဲမှူးကြီးခင်မောင်သိန်းကတော့မြန်မာနိုင်ငံအနေနဲ့မူရစ်စီတိုက်ဖက်ရေးလုပ်ငန်းတွေကိုနိုင်ငံတကာနဲ့ပူးပေါင်းပြီးထိထိရောက်ရောက်ဆောင်ရွက်နေတာဖြစ်ပြီးဒီအပေါ်မှာဒေသတွင်းနိုင်ငံတွေရဲ့အသိအမှတ်ပြုမှုတွေကိုတောင်မှရထားတာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့ကဥမာဒီထုတ်လုပ်တဲ့နေရာတွေဝန်ကျင်မှာရှိတဲ့ဟာတွေကိုကျွန်တော် operation အနေနဲ့အားလုံးလုပ်နေတာအကုန်သိအသိပါပဲ။ဒါလည်းမိတယ်၊သူတွေမိတယ်၊အင်ဂျင်နီယာနိုင်ငံတွေလည်းတရားဥပဒေမှာဟိုတုတ်တမှုရှိလို့ဟို operation လုပ်တာလည်းအများကြီးပါ။အဲကျွန်တော်တို့နေရာကဟိုစစ်တင်ရေးတွေအနေနဲ့လုပ်နေတာအရှိရှိ
။တူတာဝန်ယူလုပ်ဆောင်တဲ့ရန်ကုန်တိုင်းအထွန်းမှာမူရစ်ဆေးလုပ်ငန်းတွေတိတိသာသာလျော့ကျလာတာရှိတယ်လို့လည်းဒုတိယရဲမှူးကြီးခမောင်သိန်းကပြောပါတယ်
။တော်တော်လေးလျော့လာပါတယ်။ဘာလို့ဆိုတော့ဟိုစားဖို့ဒီကျွန်တော်ပုံပြီးတော့ဖွဲ့လာပြောလေ။အန်ဒီမူကဆက်လာတဲ့ဆိုင်ကတော့ဒီလပိုင်းကတော်တော်လေးလျော့တော့တယ်လို့ပြောချင်ပါတယ
်။ပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂတ်လတွေတုန်းကရန်ကုန်တိုင်းဒေသကြီးအထွန်းမှာကာလတန်ဖိုးအဖြစ်အမေရိကန်ဒေါ်လာတန်းရာချီရှိတဲ့စိတ်ကြွစီးပြားတန်းတဲ့ချီကိုအာဏာပိုင်တွေကဖမ်းဆီးရမိခဲ့တာရှိပါတယ်။အခုလိုမျိုးဖမ်းဆီးမှုတွေရှိပေမဲ့လို့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းဆိုင်ပြုံးထုတ်လုပ်မှုအများဆုံးနဲ့တခြားမူရစေဝါထုတ်လုပ်မှုတွေမှာလည်းအထူးကြကြတဲ့နိုင်ငံတစ်ခုဖြစ်နေသေးပါ။ဒါကြောင့်လည်းမြန်မာနိုင်ငံဟာမူရစေတိုက်ဖက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့သုံးနိုင်ငံအစင်းထဲမှာထပ်မံအလေးပေးဖော်ပြခင်ရတာဖြစ်ပါတယ်။ဒီလိုမျိုးပြက်ကွက်တဲ့နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့တက်ခတ်ပိတ်ဆို့မှုတွေကိုခံရနိုင်ပေမဲ့လို့မြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေမှာဒီမိုကရေစီဖြစ်ထွန်းတိုးတက်လာစေရေးအတွက်အမေရိကန်ရဲ့အကူအညီတွေဟာအမေရိကန်ရဲ့အကျိုးစီးပွားအတွက်ဆက်ပြီးတော့အရေးကြီးတယ်လို့သတ်မှတ်ထားတာကြောင့်ဒီနိုင်ငံတွေကိုတက်ခတ်အရေးယူမှုတွေကနေကင်းလွတ်ခွင့်ပေးထားတဲ့အကြောင်းအိမ်မီရောပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ရမှာဖော်ပြထားပါတယ်။အခုမြန်မာအပါအဝင်နိုင်ငံပေါင်း22နိုင်ငံကိုမူရစေဝအဓိကထုတ်လုပ်မှုနဲ့ဖြတ်ပြူးတဲ့နိုင်ငံများစီးရင်မှာထည့်သွင်းထားတာဟာသက်ဆိုင်ရာနိုင်ငံတွေရဲ့မူရစေဝတိုက်ဖြတ်ရေးကြိုးပမ်းမှုနဲ့အမေရိကန်ပြည်ထောင်စုရဲ့ပူးပေါင်းဆောင်ရွက်မှုအဆင့်ကိုဖော်ပြတာမျိုးမဟုတ်ဘဲမူရစေဝကုန်ကူးမှုတွေဖြစ်ပေါ်စေနိုင်တဲ့ပထဝီအနေအထားကူတန်ရောင်းဝယ်မှုနဲ့စီးပွားရေးအခြေအနေအားလုံးကိုထည့်သွင်းသတ်မှတ်ထားတာဖြစ်တဲ့အကြောင်းအင်ပြီးတော့ပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။